တက်ပိုင်းလင်းမြေပေါ်မှာထွင်ရဲ့စိုက်ပျိုးတဲ့လေသမား82ဦးကိုတောင်ကြီးမြို့နယ်တရားရုံးကဒီဇင်ဘာ22ရက်နေ့ကထောင်ဒဏ်ငွေဒဏ်အသီးသီးချမှတ်လိုက်တဲ့သတင်းဟာမြေယာပြဿနာကိုမိမောင်းတိုးဖျက်သလိုဖြစ်နေပါတယ်။1996မှာအရှေ့ပိုင်းတိုင်းစစ်ဌာနချုပ်ဟာတောင်ကြီးမြို့နယ်ကကျေးရွာရှေ့ရွာမှာလင်းမြေဧက9000ကိုသိမ်းယူပြီးတဧက7000လုံးနဲ့လေသမားတွေကိုပြန်ငှားလာတာအနည်း20နီးပါးရှိပါပြီ။နောက်တော့လေသမားတွေကိုမြေမကားဖို့စစ်တပ်ကဆုံးဖြတ်ပြီးစစ်တပ်ပိုင်မြေကျူးကျော်မှုနဲ့2015မှာလေသမားတွေကိုတရားစွဲပါတော့တယ်။အစိုးရအသစ်ဖွဲ့စည်းပြီးမကြာမီမေလအစောပိုင်းမှာမြေသိမ်းမှုပြန်လည်စီစဉ်ရေးဘုတ်ကော်မတီကိုဖွဲ့စည်းလိုက်ပြီးလေယာဉ်မြေနဲ့အခြားမြေတွေသိမ်းဆည်းနေတာကိုရပ်ဆိုင်းဖို့အမိန့်ကြော်ညာစာထုတ်ပြန်ပါတယ်။အများဆုံးမြေယာသိမ်းပိုက်သူဟာကာကွယ်ရေးဝန်ကြီးဌာနဖြစ်ပါတယ်။စစ်တပ်ဟာကြိုက်တဲ့နေရာကိုတပ်ပိုင်မြေအဖြစ်သတ်မှတ်ပြီးဒေသခံလေသမားကိုကားဆားလာတာအနည်း20ကျော်နေပါပြီ။သိမ်းထားတဲ့မြေယာကိုမူလပိုင်ရှင်လေသမားကိုပြန်ပေးဖို့နဲ့ပြန်ပေးနိုင်ရင်ပေါက်ဈေးနဲ့လျော်ကြီးပေးဖို့လွှတ်တော်ကဆုံးဖြတ်ခဲ့ပေမဲ့လက်တွေ့မလုပ်နိုင်တာကများပါသေး
။လေမြေသိမ်းစီတာကိုရပ်ဆိုင်းထားဖို့သမရဦးထင်ကျော်အမိန့်ထုတ်ပြီးငားလာကြတော့မော်ဘီမြို့နယ်ဝနချောင်းကြီးရွာအုပ်စုကတောင်သူတွေလုကင်နေတဲ့ချမ်းကြီးဧက1000ကိုရန်ကုန်တိုင်းစစ်ဌာနချုပ်ကတပ်မြေအဖြစ်သတ်မှတ်ပါတယ်။တလရဲမှာပဲလဲကူးမြို့နယ်ရန်ကုန်ပဲခူးအမြန်လမ်းမတွေကမြေအေက2000ကိုတပ်မ11ကချန်စီယိုခတ်ပြီးတပ်ပိုင်မြေလုလိုက်ပါတယ်။ဒီအထဲမှာတဝက်လောက်ဟာစိုက်ပျိုးမြေတွေဖြစ်ပါတယ်။အစိုးရတပ်တွေဟာမြေယာကိုသိမ်းပိုက်ပြီးလဲလုတ်သူတွေကိုပြန်ငှားလေရှိပါတယ်။ရန်ကုန်တိုင်းမှာလည်းမြေယာတပ်တနာတိုင်ကြားထားတဲ့အမှုပေါင်း9000လောက်ရှိကြောင်းသိရပါတယ်။နေပြည်တော်ကောင်စီနယ်မြေမှာတော့ငွေရှင်တရုတ်တွေစိုက်ပျိုးရေးလုပ်တဲ့အတွက်လေမြေဈေးတက်နေကြောင်းသိရပါတယ
်။စစ်အစိုးရလက်ထက်ပန်းတနော်မြို့နယ်မှာဘိုးလာမင်းကုမ္ပဏီကိုလေမြေဧကထောင်တောင်းချီပြီးလုပ်ခွင့်ပေးရပါတယ်။သူရဥွှေမိုင်းရဲ့မိသားစုပိုင်အေယာရွှေဝါကုမ္ပဏီကလည်းမြေဧက9000ကျော်လုပ်ခွင့်ရခဲ့ပါတယ်။အဲ့ဒီခေတ်ကစစ်အစိုးရနဲ့နှိစက်တဲ့ခရိုနီကုမ္ပဏီတွေဟာမြေဧက9000ကျော်လုပ်ခွင့်ရခဲ့ပါတယ်။ဒီမြေယာပြဿနာကိုအခုတည်းကပြေလည်အောင်မဖြေရှင်းနိုင်သေးပါဘူး။ဥွှေမန်းကတော့ပြည်တော်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်မှဥက္ကဋ္ဌဖြစ်နေပါပြီ။ကုမ္ပဏီကသိမ်းထားတဲ့လေယာဉ်မြေမှာမူလပိုင်ရှင်လေသမားကဝင်ရောက်စိုက်ပျိုးတဲ့အတွက်ရင်းနယ်ပဋိပက္ခဖြစ်ကြတာဥသိမ်းစိန်အစိုးရတက်တန်းတလျှောက်လုံးပါပဲ။ရင်းနယ်ပဋိပက္ခဖြစ်လို့လေသမား1000ကျော်တရားစွဲခံရပြီး900လောက်ထောင်ကျသွားပါတယ်။
ရခိုင်ပြည်နယ်ကမြေသိမ်းမှု90ရာခိုင်နှုန်းဟာစစ်တပ်ကဒိန်းနာဖြစ်ပြီး25ရာခိုင်နှုန်းဟာအုပ်ချုပ်ရေးကဒိန်းနာလို့သိရပါတယ်။ကျန်25ရာခိုင်နှုန်းကိုတော့ကုမ္ပဏီဝန်ကြီးဌာနနဲ့လုပ်ငန်းရှင်တွေကသိမ်းယူတာဖြစ်ပါတယ်။အခုတော့သိမ်းစီးနေရာတွေကိုပြန်ပေးတာတွေရှိပါတယ်။အေရော်ဒီတိုင်းမှာပြန်လည်ဆွတ်လွတ်မဲ့မြေယာဧကပေါင်း9000ကျော်ရှိတယ်လို့မြေအသုံးချမှုစီမံခန့်ခွဲရေးဗဟိုကော်မတီကသတင်းထုတ်ပြန်ထားပါတယ်။သိမ်းစီးမြေအပြင်အာဏာပိုင်တွေကစီပေါ်ပေါ်နဲ့တိုးတိုးတိတ်တိတ်ရောင်းချခဲ့တဲ့လက်သိထိုးမြေတွေလည်းအများအပြားရှိပါတယ်။ဒီနေရာမှာမန္တလေးဟာနာမည်ကြီးပါတယ်။1993မန္တလေးမြို့သစ်စီမံကိန်းအတွက်တတ်မှတ်ထားတဲ့မြေတွေကိုအစိုးရအသစ်မတက်မီမှာပုဂ္ဂလိကတွေကိုလက်သိထိုးပေးခဲ့ပါတယ
်။ဦးသိန်းစိန်အစိုးရလက်ထက်မှာမြေယာသိမ်းဆည်းမှုကိုဖြေရှင်းဖို့ကြိုးစားနေတော့မြေယာသိမ်းပိုက်မှုတွေတက်မှန်ဖြစ်ပေါ်တဲ့အတွက်ငါးနှစ်သက်သားမှာမြေယာပြဿနာဟာတက်ဆိုးရှည်နေပါတယ်။အစိုးရအသစ်တက်လာတဲ့အခါမှာတနိုင်ငံလုံးကမြေသိမ်းဆည်းမှုတွေကို6လအတွင်းဖြေရှင်းမယ်လို့မြေယာသိမ်းယူမှုပြန်လည်စီစဉ်ရေးဗဟိုကော်မတီကကြွေးကြော်ပြန်ပါတယ်။အစိုးရအသစ်လက်ထက်မှာစစ်တပ်ကမြေသိမ်းတာတွေရှိနေသေးပေမဲ့သိမ်းပိုက်တဲ့မြေယာကိုဆွန့်လွတ်တာမျိုးလည်းရှိလာပါတယ်။ဒါပေမဲ့ဝန်ထမ်းတွေကကလိန်ကျမှုကြောင့်လက်သမားလက်ထက်မြေယာရောက်မလာဘူးလို့ဆိုပါတယ်။2012မတိုင်မီကမြေယာသိမ်းပိုက်မှုကိုမဖြေရှင်းနိုင်ဘူးလို့စိုက်ပျိုးရေးနဲ့ဆင်မြောက်ဝန်ကြီးဒေါက်တာအောင်သူပြည်သူ့လွှတ်တော်မှပြောတာကိုမချေနှက်သူတောင်ကြီးမြို့နယ် NLD ပါတီဝင်20နီးပါးမကြာမီကနှုတ်ထွက်တော်ပါတယ်။စိုက်ပျိုးလေယာဉ်မှာဘတ်ဂျက်မလုံမလောက်ဖြစ်နေလို့မိမိဝန်ကြီးဌာနကအမှုတမ်းတွေတစ်နေ့လက်ဖက်ရည်တစ်ခွက်လျှော့တော့ဖို့ဒေါက်တာအောင်သူကစီစဉ်ထားပါတယ်။သူ့အရင်ကဝန်ကြီးလှုပ်သွားတဲ့ဥမြင့်လိုင်ကလည်းလက်သမားတွေသမင်းတနတ်လျှော့စားပြီးအကျွေးဆက်ကြဖို့အကြံပေးပူပါတယ်။အခုအချိန်ထိတော့ဦးသိန်းစိန်အစိုးရမဖြေရှင်းနိုင်တဲ့လေယာဉ်ပြဿနာကို NLD အစိုးရဖြေရှင်းနိုင်မယ်အလားအလာမတွေ့ရသေးပဲဖြစ်နေပါတယ်ခင်ဗျာ။